တက်ဆက်ပြည်နယ်ယူဗော်ဒီမြို့ကရော့မူလာရန်ကျောင်းမှာဆယ်ကျော်သက်အရွယ်တနက်သမားလက်ချက်နဲ့ကလေးငယ်19ဦးနဲ့ဆရာမ2ဦးတေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ထားတာရပ်ပိုင်းမဲ့ရှိနေချိန်မှာတက်ဆက်ပြည်နယ်ယူစတန်မြို့မှာပဲအမျိုးသားရိုင်ဖယ်အသင်း NRA ရဲ့နှစ်ပတ်လည်ညီလာခံဒီကနေ့စတင်ကျင်းပပါတယ်ဒီနေ့လာကမှာလူကိုယ်တိုင်ဒီနေ့တက်ရောက်မိန့်ခွန်းပြောဖို့ပြည်နယ်အုပ်ချုပ်ရေးမှူး Great Airport ကအစောပိုင်းမှာအစီအစဉ်ရှိခဲ့ပေမဲ့အခုတော့ဒီအစီအစဉ်ကိုဖျက်ပြီးတော့ Uvalde မြို့ကိုတွားရောက်မှာဖြစ်ပါတယ်။ American ပြည်ထောင်စုမှာလက်နက်ကင်ဆောင်ခွင့်ဆက်ရှိနေဖို့အဓိကစီရင်ပြောဆိုနေတဲ့ NRA Rifle အသင်းရဲ့၃ရက်ကြာညီလာခံမှာ American သမ္မတဟောင်း Donald Trump ကတော့မိန့်ခွန်းပြောကြားဖို့အစီအစဉ်ရှိပါတယ်။အင်္ဂါနေ့တုန်းကမူလာရန်ကျောင်းမှာဖြစ်ပွားတဲ့တိုက်ခတ်မှုကို Texas ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုကြမ်းကြာခဲ့တဲ့အပေါ်ပြင်းပြင်းထန်ထန်မိန့်ခွန်းထုတ်ခံရမှုတွေလည်းရှိနေပါတယ်။အထက်တန်းကြောင်မပြီးခင်ကြောင်းထွက်ထားတဲ့တနက်သမားဆယ်ဗာဒေါ်ရာမော့စ်ဟာရဲတပ်ဖွဲ့ရောက်မလာခင်လေးတန်းကြောင်စာသင်ခန်းထဲမှာမိနစ်40ကနေတနိုင်နီးပါးပြစ်ခတ်ခဲ့တယ်လို့အတွက်20ယောက်တေဆုံးခဲ့ရတာဖြစ်တယ်ဆိုပြီးတော့အစိုးရအရာရှိကပြောပါတယ်။ကျောင်းဝင်းထဲမှာပိတ်မိနေတဲ့ကျောင်းသားတွေရဲ့မိဘတွေလမ်းဘေးမှာစူဝေးကြည့်နေကြသူတွေကရဲတပ်ဖွဲ့တွေကျောင်းဝင်းထဲအမြန်ဆုံးဝင်ရောက်ပြီးတော့တနက်သမားပြစ်ခတ်တပ်ဖြတ်နေတာကိုရပ်ဖို့အော်အဟစ်ပြောဆိုခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်။တနက်သမားဟာကျောင်းတကာတော်မခတ်ခတ်ထားတဲ့အတွက်အတားအဆီးမရှိဝင်သွားနိုင်ခဲ့ပြီးအဲ့ဒီအချိန်မှာကျောင်းလုံခြုံရေးအရာရှိတဦးမှရှိမနေဘူးလို့ Texas ပြည်သူ့လုံခြုံရေးဌာနရဲ့ဒေသဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်ရှင်။